ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကိုဓာတ်ဆီးဖို့ကြိုးပမ်းတဲ့အနေနဲ့ဥရောပနိုင်ငံအားလုံးနီးပါးကခရီးသွားတွေကိုဝင်ဝင်တားမြစ်ဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်တစ်ပတ်သက်ကြီးညာလိုက်တဲ့အပေါ်ဥရောပထိပ်တန်းရာရှိတွေကကြာသာပေးနေမှာပဲဝေဖန်လိုက်ကြပါတယ
် The US decision to impose a travel ban was taken unilaterally and without
အမေရိကန်ကတိုင်ပင်ဆွေးနွေးကြရမလို့ပဲခီးသွားတွေကိုတားမြစ်ဖို့တစ်ပတ်သက်ဆုံးဖြတ်ခဲ့ရတာဖြစ်တဲ့အကြောင်းဥရောပကွန်ရှင်ပြောခွင့်ရသူ Eric Mamma ကပြောဆိုသွားတာပါအမေရိကန်ရဲ့ဆုံးဖြတ်ချက်ကိုဥရောပသမဂ EU အနေနဲ့လက်မခံနိုင်တဲ့အကြောင်းဥရောပကွန်ရှင်ဥက္ကဋ္ဌ Ursula von der Leyen နဲ့ဥရောပကောင်စီဥက္ကဋ္ဌ Charles Michel တို့ကလည်းပူးတွဲထုတ်ပြန်တဲ့ကြေညာချက်ထဲမှာပြောဆိုခဲ့ကြတာပါကိုရိုနာဗိုင်းရပ်စ်ကူးစက်မှုကကမ္ဘာအခြေတဲတစ်ခုသာဖြစ်ပြီးကမ္ဘာတိုက်ကြီးတစ်ခုရဲ့ပြဿနာမဟုတ်တဲ့အတွက်တစ်ဖက်သက်ဆောင်ရွက်ချက်တွေနဲ့ပူးပေါင်းဆောင်ရွက်မှုတွေလိုတဲ့အကြောင်းပူးထွက်ကြေညာချက်ထဲမှာပြောဆိုထားပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကရာသီတုတ်ခွေးလောက်တော့စိုးရိမ်စရာမရှိတဲ့သဘောမျိုးမချန်သေးရင်ကပြောခဲ့ပြီးဗိုလ်ထုနေကပဲခီးသွားတွေကန့်တက်မဲ့အစီအစဉ်ကိုသမ္မတထရန့်ကြေညာလိုက်တာပါဗြိတိန်နဲ့အိုင်ယာလန်တို့ကလွဲလို့ဥရောပ26နိုင်ငံကလေကြောင်းခီးစဉ်တွေကိုတောက်ကြနေညသကောင်ကစပြီးရေပောင်း30အမေရိကန်ကိုဝင်ဝင်မပေးဖို့တားမြစ်လိုက်တာဖြစ်ပါတယ်ဒါပေမဲ့လည်းတားမြစ်ထားတဲ့ဥရောပနိုင်ငံတစ်ခုကခီးစဉ်တွေဗြိတိန်နဲ့အိုင်ယာလန်နိုင်ငံတွေကတဆင့်လာမယ်ဆိုရင်ခွင့်ပြုမှာလားဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူးဥရောပကလာတဲ့အမေရိကန်နိုင်ငံသားတွေကိုဝင်ဝင်ကတ်တက်မထားပေမဲ့14ရက်ကြာကိုပါသာတီချာစောင့်ကြည့်သွားမှာဖြစ်တဲ့ကြောင်းလဲဒုသမ္မတမိုက်ပန့်စ်ကအမေရိကန်ရုပ်သံ ABC ကိုပြောဆိုထားပါတယ်